လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တွေပင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးဂရုစိုက်ရမယ့်အနေအထားပါပဲလူငယ်တွေဆိုတာအနာဂတ်ခေါင်းဆောင်တွေလို့ကျွန်တော်တို့ကာရာတွေလို့ယူခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာရန်သုံးသပ်ကြည့်တဲ့အခါကာရာရွတ်ရုံကအခက်များများပါပဲကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ
်ခုဘက်မှာတော့ဆယ်တန်းစာမေးပွဲတွေအောင်စင်းထွက်တဲ့အနေအကြောင်းကိုပြောနေတာပါနှစ်စဉ်နှစ်တိုင်းလိုပါပဲအောင်စင်းထွက်တဲ့အနေဟာပြဿနာအနေနဲ့များကြုံရပါတယ်ဒီနေ့တော့ဆိုရှယ်မီဒီယာခေါ်တဲ့လူမှုကွန်ရက်တွေမှာအလေးပေးဖော်ပြနေတဲ့အကြောင်းကိုစပြီးပြောနေတာပါအဲ့ဒါကစာမေးပွဲမအောင်လို့အလွယ်တကူနဲ့အသက်ဆွန့်ခဲ့ရတဲ့လူတွေရှိသလိုအသက်ကိုခက်ခက်ခဲခဲမွေးပြီးတော့မှစာမေးပွဲအောင်ဖြေခဲ့ကြတဲ့လူတွေလည်းရှိတယ်ဆိုတာကိုပြောနေတာပါအားလုံးသတိထားမိကြပါပါကျွန်တော်တို့ဆယ်ထားအောင်စင်းထွက်တိုင်းဘာဖြစ်လို့ရင်မောကြရတာလဲစာမွေးဆိုတာကိုကျွန်တော်တို့ဘယ်လိုသဘောထားလဲလူပေါ်မှာစာမွေးပွဲတွေဘယ်လောက်တောင်ဖြေရလဲအောင်စင်းတွေဘယ်လောက်တောင်မျှော်ကြရတာလဲတကယ်တော့ဆယ်ထားစာမွေးပွဲဆိုတာကလေးတွေအတွက်တေမင်းငင်တန်လူတေမင်းရဲ့အချက်ပေးခေါင်းလန်းတန်လူဖြစ်နေရတာတော့တွေ့ရပါတယ်အဲ့တော့စာမွေးပွဲအောင်စင်းကြောင့်အောင်ချက်ကြောင့်အသက်ကိုစွန့်သွားကြတဲ့မိမိကိုမိမိတည်ချောင်းကြံသွားကြတဲ့ကလေးတွေအကြောင်းကိုတော်တော်များများတွေ့ရလို့ပါကျွန်တော်တို့စီမှာကလေးတယောက်ကိုဖိအားတွေအင်မတန်များတယ်လို့ခံစားရပါတယ်အဓိကတော့မိဘတွေပေးတဲ့ဖိအားပတ်ဝန်းကျင်ရဲ့ခွဲခြားဆက်ဆံခံရမှုတွေပါပဲအဲ့တော့ဘဝရဲ့လမ်းတွေဟာဒီတစ်ချိန်မရရင်နောက်တစ်ချိန်ဒီနည်းနဲ့မဟုတ်ရင်နောက်တစ်နည်းအဲ့ဒီလိုမဟုတ်ဘူးလားတကယ်လဲဘဝဆိုတာလမ်းသွယ်တွေလမ်းခွဲတွေအများကြီးနဲ့တိဆောက်ထားတာလို့ကျွန်တော်တို့ယုံပါတယ်စာမှုဝဲကိုကြလို့တောကပွားတဲ့လူတွေရှိသလိုအောင်လျက်နဲ့လည်းပြဿနာတက်တာတွေအများကြီးတွေ့ရပါတယ်အားလုံးသိကြတဲ့အတိုင်းမှာဂုံတူးမပါလို့ပါပြန်တော့လေဂုံနူးနဲလို့ဂုံနူးအပြည့်ထွက်တာတော့မှထိတ်ဆုံးစရောက်တဲ့မှာပါလို့ဆိုတဲ့ပြဿနာရှိကြပါသေးတယ်တကယ်တော့ဘဝဆိုတာဆယ်ထောင်ဒီနေ့မှအောင်ရင်လဲနောက်နှစ်ကျရင်အောင်နိုင်တယ်ဆိုတာမျိုးတကယ်တကယ်ကြတော့ခလေးတွေကိုဒီနှစ်အောင်စင်းဟာသူတို့တက်လမ်းမဆုံးတော့ဟောက်စားကိုပြောနေတာပါခလေးတွေကိုကျွန်တော်တို့ဘာဖြစ်စေချင်တာလဲသူတို့ဘာဖြစ်ဖို့ရည်ရွယ်တယ်လဲဆိုတာလေးလဲပြန်သုံးသပ်ချဖို့ကောင်းပါပြီခလေးတွေကသူတို့ရဲ့ရွေးချယ်မှုကိုသူတို့ကိုယ်တိုင်အခွင့်အရေးမရှိဘူးလားအခွင့်ရရှိတဲ့ဆိုရင်ကျွန်တော်တို့ကဘာတွေဖြည့်ပေးကြမှာလဲပြောချင်တာကတော့ဗျာကလေးတွေကိုရွေးချယ်နိုင်တဲ့အစွမ်းပေါ့ဘဝရဲ့လမ်းခွဲများသွားဖို့ပေါ့တေချာတာတော့ဆယ်နှစ်ဆောင်ပွဲဆိုတာဒီနေ့မှဒါစာချက်နဲ့ကဏ္ဍတွေနှမျိုးပဲရှိတယ်ဘဝဆိုတာဒီပေးထားချက်တွေနဲ့မလုံလောက်ဘူးအဲ့တော့ကလေးတွေကပတ်ဝန်းကျင်နဲ့အကျိုးသိနေတတ်တဲ့ကလေးတွေဖြစ်လာဖို့ကဘာနှစ်ခုကိုဖြတ်ကျော်တဲ့အခါမှာခုံကျော်လို့လည်းမရဘူးဆိုရင်ရှိမှရှိတဲ့တစ်ပင်ကိုလှဲပြီးတော့ကူးသွားမယ်ဆိုတာမျိုးအဲ့ဒါမျိုးဟာစေနန်းဆောင်ပွဲဘက်မှာကြောင်းတွေကနေပြီးမေးတဲ့တည်းပါတာမဟုတ်ပါဘူးကလေးတွေရဲ့ဖြတ်ထိုးညာတို့ပေါင်းသင်းဆက်ဆံရေးပတ်ဝန်းကျင်ကိုတန်ဖိုးထားမှုစာနာမှုတရားအမှုပညာစွမ်းရည်ဇာတိတအဲ့ဒါတွေကိုလည်းစေနန်းဆောင်ပွဲကမဖြေပေးနိုင်ခဲ့ဘူးမစစ်ဆေးနိုင်ခဲ့ဘူးဒီတော့ဒီတစ်ခါနဲ့ရရင်ရမရရင်နောက်တစ်ချိန်ဒီလိုအခွင့်အရေးမျိုးရှိတယ်ဆိုတာမျိုးကိုကျွန်တော်တို့ကလေးတွေကိုသိစေချင်ပါတယ်ဟာနောက်နေ့ပြန်ဖြိုးရင်အချိန်ပုတ်တာပုတ်လို့တော့မကန့်ကွက်စီချင်ပါဘူးကျွန်တော်လည်းသဘောတူပါတယ်ဘဝမှာတစ်နှစ်မပြောနဲ့တနားကြီးတစ်မိနစ်တစ်စက္ကန့်နောက်ကျရင်တော့နင့်နာတယ်ဆိုတာကျွန်တော်လက်ခံပါတယ်ဒါပေမဲ့ဆယ်တန်းကလူဘဝရဲ့ဘယ်တော့မှပြင်မရတော့တဲ့အမားဆိုတာမျိုးတော့မဖြစ်စေချင်ဘူးလူတစ်ယောက်ရဲ့အချိန်မှာကလေးဆိုရင်လည်းကလေးပေါ်လေးចောင်းစာအပြင်စာအကုန်လေ့လာနေသင့်တယ်အချိန်နဲ့အချင်းနဲ့မဖြစ်ရင်ရတယ်လို့ကျွန်တော်နားလဲပါတယ်အဲ့တော့ဒီလိုပါကျွန်တော်ရှမ်းပြည်ကြောင်မဲကကလေးတွေကြောင်အခါအားလျော်ဆိုင်ကျွန်တော်ပြောဥပါတယ်ဒီနှစ်တည်းသူတို့ရဲ့စာတင်ရပုံနဲ့သူတို့ရဲ့အောင်စင်းကိုပြောချင်တာပါမနစ်တော့ကသူတို့အယောက်30ဖြည့်တယ်3ယောက်ပဲအောင်ပါတယ်အဲ့မအောင်တဲ့ကလေး20ကျော်ကသူတို့စာမွေးကြွားတော့ရှုံးမပေးကြပါဘူးသူတို့မပြည့်စုံဘူးနော်သူတို့ဘွားတွေအားလုံးတီးပြီးတဲ့အတိုင်းစစ်ရှောင်ခဲ့တဲ့ကလေးတွေဖြစ်တဲ့အတွက်ကြောင့်သူတို့ရဲ့အင်ဂျီတွေစွန့်ခဲ့ရတယ်မိသားစုနဲ့မနေရဘူးသူတို့ဟာအင်္ဂလိပ်စာနဲ့မြန်မာစာကိုလည်းမကျွမ်းကျင်ကြဘူးသူတို့သင်ပေးတဲ့ဆရာမတွေကပြောတယ်ဗျကလေးတွေကိုအစိုးဆုံးကတော့တဲ့ယူပဗေဒဓာတုဗေဒတွေမှာကောင်းကောင်းအခြေခံမရကြဘူးတဲ့ dressing တွေ theory တွေ valency တွေကိုကလေးတွေလုံးဝမသိဘူးအထစ်ထင်အငေါငေါနဲ့မှတ်မိအောင်မနေစူးစားကြတာသင်ပေးတဲ့ဆရာဆရာမတွေလည်းကျူစင်ဆရာဆရာမတွေလုံးဝပါတာမဟုတ်ဘူး guide လို့လည်းမရှိဘူးအဲ့တော့ចောင်းဆရာဆရာမတွေကပဲလက်ချင်းချိန်ပြီးတော့နေရောညာရောဒီကလေးတွေစူးစားခဲ့ရတာပါသူတို့မှာအပူတော့ခါတွေများစွာနဲ့ပါအိမ်မရှိတော့ဘူးယာကင်းနဲ့မိလောင်သွားပြီသူတို့အတွက်တနေ့တနေ့စားဖို့ကသူများလှူသမျှအဲ့ဒါဒီနေ့မှာ21ယောက်ဖြည့်တဲ့ခါမှာသူတို့9ယောက်အောင်ပါတယ်အဲ့ဒီ9ယောက်စလုံးဂုံတူးပါတယ်ခင်ဗျဒါမနှစ်ကသူတို့ကြခဲ့ပြီးတော့ဒီနှစ်ပြန်စ조사ကြတာပါအဲ့ဒါဆိုရင်တော့ကျွန်တော်ကလေးတွေကိုတိုက်တွန်းချင်တာကိုတွေ့ပါလိမ့်မယ်တကယ်တော့စာမေးပွဲရလတ်ဆိုတာကကာယကံရှင်ကိုယ်တိုင်ကပြောင်းပြစ်လို့ရတဲ့ကိစ္စပါဒီတစ်ချိန်မအောင်ရင်လည်းနောက်တစ်ချိန်အောင်ရမယ်အခုမကြော်လွှမ်းနိုင်တာကြာရှုံးခြင်းမဟုတ်ဘူး ဒီနေ့စာမေးပွဲမအောင်ဘူးဆိုတာကလမ်းနေတဲ့ခြေလမ်းကိုရပ်သွားတာမဟုတ်ပါဘူးတုံဆိုင်သွားတာလို့ကျွန်တော်ပြောချင်တာပါအောင်စင်းရင်းဆိုတာကျင်းစားမဟုတ်ဘူးလို့ကျွန်တော်ကလေးတွေကိုလေးလေးနက်နက်ပြောချင်တာပါခင်ဗျာ